လုံသမားဈေးကွက်မြင့်တင်ဖို့နောက်ယိုယွင်းနေတဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပြန်လည်ပြင်ဆင်ဖို့ဆိုတဲ့ဆောင်ရွက်ချက်တွေနဲ့2014ခုနှစ်ဟာလုပ်ငန်းတွေလက်တွေ့အကောင့်ထဲပေါ်ရမယ်နည်းလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။တောက်ချာနေကပြုလုပ်တဲ့နှစ်ကုန်သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအမေရိကန်စီးပွားရေးမကြခင်တုန်းကတိုးတက်လာခဲ့တဲ့အပေါ်မှာမှတ်ချက်ပြုပြောကြားခဲ့ပေမဲ့လို့တိုင်းပြည်ရဲ့အလုပ်လက်မဲ့ဥယျာဉ်ကိုလျှော့ချနိုင်အောင်နဲ့ဒီရေရှည်အလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတွေအတွက်အလုပ်လက်မဲ့အကျိုးခံစား권တွေတတ်တန်းတိုးဖို့ဆိုရဲဆောင်ရွက်စရာကိစ္စတွေရှိနေသေးတဲ့အကြောင်းပြောသွားပါရစေ။ပြည်သူတွေကျန်းမာရေးအာမခံဝယ်ယူတဲ့နေရာမှာအခက်အခဲဖြစ်နေတဲ့ဒီအစိုးရရဲ့ကျန်းမာရေးအာမခံရှောက်ထားမှုစနစ်တိုးတက်လာတဲ့အကြောင်းနဲ့ကွန်ဂရက်လွှတ်တော်မှာမကြခင်တုန်းကဒီအစိုးရအသုံးစိတ်ဆိုင်ရာသဘောတူညီမှုတွေရရှိခဲ့တာကိုကြည့်ရင်အတော်မတက်နိုင်တဲ့နိုင်ငံရေးကြောင်ပိမှုတွေမရှိတော့ဘူးဆိုတာကိုပြသနေတယ်လို့လည်းသမ္မတကပြောသွားပါရစေ။အမေရိကန်နိုင်ငံရေးသုံးသပ်သူတွေကတော့2013ခုနှစ်ဟာဒီသမ္မတအိုဘားမားအတွက်သမ္မတတက်တန်း9နှစ်ထဲမှာအခက်အခဲဆုံးနှစ်တစ်နှစ်လို့ပြောပါရယ် CNN သတင်းဌာနကနောက်ဆုံးကြေညာတဲ့စစ်တမ်းအရဒီနှစ်ဒီ2013ခုနှစ်အတွင်းမှာသူ့ရဲ့အုပ်ချုပ်ရေးကိုထောက်ခံသူဦးရေတိတိတတ်တာကြာဆင်းသွားခဲ့တာကိုဖော်ပြနေပါရယ်သမ္မတအိုဘားမားဟာအိုဘားမားကဲလို့လူသိများတဲ့သူ့ရဲ့အထင်ကရကျန်းမာရေးပြည်သူစောင့်ရှောက်မှုပြုပြင်ပြောင်းလဲရေးစီမံကိန်းကြောင့်တိတိတတ်တာဝေဖန်မှုတွေနဲ့ကြုံခဲ့ရတာဖြစ်ပါရယ်ရှင်